မျိုးလုံးချက်ထွက်ပြေးတိုးဆောင်နေရတဲ့ချင်းစီနဲ့ချန်တလန်မျိုးတွေမှာစစ်ကောင်စီတပ်တွေနဲ့ချင်းပြည်ကာကွယ်ရေးချန်တလန် CDF အဖွဲ့တို့နိုဝင်ဘာ24ရက်နေ့လယ်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ပိုင်းနေအိမ်50နီးပါးမိလောင်ကျွတ်ခဲ့ပါတယ်ပေးလို့ရခိုးလုံနေကြရတဲ့စစ်ပေးဒုက္ခသည်တွေမှာလည်းအစာအသောက်အခက်ခဲရှိပြီးအဝတ်အထည်တွေလည်းလိုအပ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုနေရကပြောပြပေးပါမယ်ရှင်
။တိုက်ပွဲတွေကြောင့်စက်တင်ဘာလကတည်းကမျိုးလုံးကျွတ်ထွက်ပြေးတိမ်းရှောင်နေရတဲ့ချင်းပြည်နယ်ထန်တလန်မြို့မှာမနေ့ကနိုဝင်ဘာလ24ရက်နေ့လယ်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ထန်တလန် CDF တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါ။စစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့ထန်တလန်ရဲစခန်းကိုထန်တလန် CDF ကတွားရောက်တိုက်ခိုက်ခဲ့တာကြောင့်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးနောက်ထန်တလန်မျိုးတွေကနေအိမ်တချို့မီးလောင်ကျွမ်းခဲ့တယ်လို့ထန်တလန် CDF တာဝန်ရှိသူတို့ကပြောပါတယ်
။ဒီနာဒီဆောင်ကစိတ်ကိုအပြင်းစားဖြစ်တာပေါ့နော်။ပြစ်ခတ်မှုတွေရှိတယ်။ဒီအဲဒီကြောင့်စစ်ကောင်စီဖက်ကဒီရောက်ကြဆုံးတယ်။ဟိုဒုံးမကြီးခွေးလုံးပါမီးရဆောင်တော့ကျွန်တော်ဒီကတည်းကနာရီကိုကြားလို့ပဲဒီကမ္ဘာကျွန်တော်ဖက်ကြတော့ဒီနေနေဖြစ်တယ်ပေါ့နော်အဲတုံးနိုင်ခွေးတော့ကလည်းမီးရဆောင်တော့ပေါ့ဒီနေရကလည်းဆောင်တော့ဒီချောင်းနိုင်ဒီခွေးတော့နောက်တည်းရကလည်းဆောင်တော့ပဲဒီညဝါတော့အစတိခွေးတော့နောက်တည်းရကလည်းဆောင်တော့ပေါ့အကူလုံးကမင်းရပြီးတော့ကအင်းချေတာလေးစက်ကြီးအင်းချေရှိနေဟုတ်တယ်အခုချင်းကြီးဘူးဘူးအရင်ကတည်းကဟောစက်တင်ဘာလကတည်းကအခုချင်းကြီးကဒီစစ်ကောင်စီဖက်ကြတဲ့ကြာရှုံးတဲ့သူရှိတဲ့ဒီလိုမျိုးလောက်ပါတော့
အခုလိုတိုက်ပွဲတွေဖြစ်ပွားပြီးမီးလောင်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးစက်တင်ဘာလ18ရက်နေ့ကစစ်ကောင်စီတပ်နဲ့ထန်တလန် CDF တို့မျိုးရင်းမှာတိုက်ပွဲဖြစ်ပွားပြီးတော့နေ20ကျော်မီးလောင်ကျွမ်းခဲ့ပါသေးတယ်။အဲ့ဒီအချိန်ကလေးကဒေသခံတွေဟာမျိုးလုံးကျွတ်ဘေးလွတ်ရာကိုတိမ်းရှောင်နေကြပါတယ်။အဲ့ဒီနောက်အောက်တိုဘာ29ရက်နေ့မှာတော့ဒုတိယအကြိမ်အိမ်အလုံး100ကျော်မီးလောင်ကျွမ်းခဲ့ပါတယ်။ဒေသခံတွေကတော့စစ်ကောင်စီဘက်ကရှို့တာလို့ပြောပါတယ်။စစ်ကောင်စီဘက်ကတော့ PDF တွေနောက်ကိုလိုက်ပြီးရှင်းလင်းချင်း PDF တွေကနေအိမ်တွေကိုမီးရှို့ခဲ့တာလို့ပြောပါတယ်။ထန်တလန်ဒေသခံတွေဟာမျိုးလုံးကျွတ်စစ်ဘေးရှောင်နေတာ2လကျော်ကြာမြင့်လာပြီးဖြစ်တဲ့အတွက်အကူအညီတွေလည်းလိုအပ်နေပါတယ်ထန်တလန်နဲ့ဟာခါမြို့ကြားမှာစစ်ကောင်စီကတပ်ဆွဲထားတဲ့အပြင်ဖြတ်တန်းသွားလာလို့မရတဲ့အတွက်စားရည်ရိတ်ခါအခက်အခဲဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ဆလိုင်းရန်ကပြောပါတယ
်သူတို့အတိတ်ကဆက်ပြီးတော့ဘာဖြစ်နေလဲဆိုတော့အခုပဲဆောင်းနေပြီဆိုတော့လေသူတို့ကလည်းဒီမှာဒီထန်တလန်ကိုစွန့်ခွာကလေးတာသူတို့ယူထားတဲ့ပစ္စည်းတွေကအမှုရှိနေပါဘူးကျောချင်းကတော့ဖုန်းနဲ့ပြောနေပြီဆိုတော့အဲသူတို့အညာအင်းကြီးဆိုတော့ဒီကတော့အထူးတစ်ချက်ကတော့အမေကြီးလူအပ်နေတဲ့ရှူတာပိုင်းမှာပေါ့နော်ပြီးရင်နောက်တစ်ချက်ကတော့ဘာဖြစ်လဲဆိုတော့အဲတန်အနေဟာခါကြလေးလမ်းကသွားလို့မရဘူးဆိုတော့လေတန်တလန်လေးစစ်ကောင်စီကနေမှတော့စီထားရဆိုလို့လေကျွန်တော်ဖြစ်လို့မရဘူးဆိုတော့ဆောင်းနေတဲ့ခပိုင်းမှာတော့ခေါ်ရောက်နေတယ
်။အစားအသောက်နဲ့အဝတ်အထည်တွေအပြင်စေဝါအကူအညီတွေလည်းလိုအပ်နေပါတယ်။စေဘေးဒုက္ခသည်တွေအများစုဟာနှီးစက်ရခြေရွာတွေမှာခိုလုံနေရပြီးတော့တချို့ဒုက္ခသည်တွေကတော့အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်ခင်ဗျာ။